of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်မေလ20ရက် VOA American အတန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါ
ကျမသင်ကြီးထိုက်ပါရှင်။ Texas ပြည်နယ်အထက်တန်းကျောင်းပြစ်ခတ်ခံရမှုအတွင်းတည်ဆုံသူ10ဦးရှိခဲ့ပြီးဒဏ်ရာရသူကတော့13ဦးထိတိုးလာတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်။ Bangladesh မြန်မာနယ်စပ်မှာခိုးလုံနေကြတဲ့ Rohingya ဒုက္ခသည်တွေထွက်သွားဖို့မြန်မာအာဏာပိုင်တွေကကြီးညာနေပါတယ်။ဒီလိုထိတဲ့ရောက်တဲ့တွေကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တော်တော်ရှင်တွေနားဆင်ကြရမယ့်တနင်္ဂနွေညရဲ့ထိတန်းရောက်တဲ့တွင်လွှာမှာတော့
ไมค์บงทมิมิเนี่ยไททะเลเตะละบ่เนาะอะเปซิเนมาทะเลมาซองซองนี่กวยละบ่เนาะเอดายามะละตัว ICU ทํามาที่นี่ด้วยละบ่โอ้โหตรุอ่ะไอ้พบทาตะกะมาตรุกู
ท่านနိုင်ငံเมซောက်นี้มาနေได้กะเลตะสุหาမြန်မာဘက်ကိုตွားပြီးຫມုံရှာဖွေရာကနေမိုင်းမင်းမိခဲ့ပြီးတေဆုံးဒဏ်ရာရပြီးဖြစ်ဒဏ်ရာရတာပြီးဖြစ်ခဲ့တဲ့အကြောင်းကိုပြောပြသွားတာပါအပြည့်အစုံကိုမကြခင်မှာနောက်ဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်နဲ့တူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်နီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင
်။ American ပြည်သူ Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ13ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတဲ့အတူစန်တဖေးလူမှုအတိုင်းဝိုင်းချမှာဝန်내ကြေကွဲနေကြပါတယ်။လွှတ်တော်မှာရန်ဒီဝက်နာကတော့စီးလုံးညီညွတ်မှုနဲ့အထူးတကွကြော်လွှားကြဖို့မနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Texas ပြည်နယ်စန်တဖေးမြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နဲ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုတော့ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နဲ့ဝင်ပစ်သူကဒီမီထရီယိုပါဂရက်စ်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးတောက်ချာနေမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နဲ့ဝင်ပစ်သူလို့တန်မြတ်ရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့စန်တာဖေးအထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုံဘုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Grash Airport ကပြောပါတယ်။အခုအခါမှာတော့လူသားမှုဆွဲချက်နဲ့ဖမ်းဆီးထားတဲ့ Pagorius ကကနေဦးတုံးကတော့ကျောင်းမှာတနက်နဲ့ဝင်ပစ်ပြီးသူ့ကိုယ်သူတက်တည်ဖို့ရည်ရွယ်ခဲ့ပေမဲ့ကိုကိုကိုတက်တည်ရဲတဲ့တက်တည်မရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။
ကျူဘာနိုင်ငံမှာတောက်ချာနေတုန်းကလင်းပြက်ကျခဲ့ပြီးတော့လင်းပေါ်ပါတဲ့တစ်ဆုံသွားတဲ့သူတွေအတွက်တနင်္ဂနွေလုံးကြေကွဲဝမ်းနည်းမှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါရယ်တောက်ချာနေတုန်းကလင်းပြက်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ကဆီကိုကခီးတဲ့အချို့ပါဝင်လူပေါင်း109ဦးတစ်ဆုံခဲ့ရပါရယ်အသက်ရှင်ကျန်ရစ်တဲ့3ဦးဟာလည်းပြင်းထန်တဲ့ကိုတရားရထားပြီးတော့ဆေးရုံမှာကုသနေရပါရယ်လင်းပေါ်ကမှတ်တမ်းတင် Black Box တလုံးကိုရှာဖွေတွေ့ရှိထားပြီးတော့အဲ့ကနေပြီးတော့လင်းဘာကြောင့်မလို့ပြက်ကျလဲဆိုတာကိုဖြေထုတ်နိုင်လိမ့်မယ်လို့ယူဆပါရယ်39နှစ်တက်တန်းရှိတဲ့737 Boeing လေယာဉ်ဟာမြို့တော်ဟာဗာနာကနေပြန်တက်ပြီးတော့မကြာခင်လေးမှာပဲညာဘက်ကိုရုတ်တရက်လမ်းကြောင်းပြောင်းသွားပြီးတော့မိဂိုရီနဲ့အတူပြတ်ကျသွားတာလို့မျက်မြင်တွေက AP သတင်းဌာနကပြောပါတယ်။လေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကတော့အမေရိကန်နဲ့ကျူဘာတက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်လမ်းညွှန်မှုတွေနဲ့အတူဒီစုံစမ်းဆွဆွေးမှုတွေကိုကူညီနိုင်ဖို့အတွက် Boeing ကုမ္ပဏီရဲ့နည်းပညာဆိုင်ရာကူညီပေးရေးအဖွဲ့တစ်ဖွဲ့ဆင်လုပ်ဖို့သူတို့အသင့်ရှိတယ်လို့ပြောပါတယ်။ကျူဘာနိုင်ငံ The Cubania de Aviation လေကြောင်းလိုင်းလေယာဉ်ဟာအရှိကျူဘာမှာရှိတဲ့ Hogan မြို့ကိုသွားဖို့အတွက် Havana ကနေပြီးတော့ထွက်ခွာစဉ်ပြတ်ကျသွားတာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့တော်အနီးကသဘုံတို့နောက်ဆုံးထိ ंछ ုပ်ရာဒေသကနေ Islamic အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေကြောင်း Syria ရေစွန့်ဖြီအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိ ंछ ုပ်နိုင်မှာလည်းဖြစ်ပါတယ်။ရမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆလို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ပြည်တွင်းအခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တိုက်ခိုက်သမားတွေနဲ့သူတို့မိသားစုတွေကိုတင်ဆောင်လာတဲ့ခီးထည်တင်ကားတွေမြို့တော်အရှိတ်ဘက်စီးရီးယားတဲကန်တရာဘက်ကိုဦးတည်သွားနေကြပါတယ် ဒီဒေသကတော့ဆီးရီးယားနောက်ပိုင်းဒေသတလောအတွင်းတဘုံထရာနောက်ဆုံးဒေသလည်းဖြစ်တယ်လို့ Reuters 3 Agency ကဖော်ပြထားပါတယ
်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတိရတာရှော့ချနိုင်ဖို့ခြေလှမ်းရတွေအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ပတ်စလုံးကပြောပါတယ်။တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလုပ်ဆောင်မှုတွေကြောင့်တရုတ်ကရောင်းချတာတက်ကိုအမေရိကန်ကအတော်လေးပူဝယ်နေရတဲ့သဘောဖြစ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲလိုက်ပြီးတော့နှစ်ဖက်အစင်းမြင့်ကူစလဲပြီးဝါရှင်တန်ဒီစီမှာဆွေးနွေးခဲ့ပြီးနောက်ဒီကြေညာချက်ပေါ်ထွက်လာတာပါ။နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုတွေကိုရှော့ချဖို့တရုတ်ဘက်ကအမေရိကန်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုတိုးမြှင့်ဝယ်ယူသွားမယ်လို့ကတိပေးလိုက်ပါတယ်။အသေးစိတ်အစီအစဉ်တွေရေးဆွဲဖို့အတွက်အမေရိကန်ကူစလဲအဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုတွားရောက်မယ်လို့လည်းအမေရိကန်သမ္မတအိမ်ပြီးတော့ကြေညာချက်မှာဖော်ပြပါတယ်။ညာနာပစ္စည်းပိုင်ဆိုင်မှုကိုအကာအကွယ်ပေးဖို့ရည်ကြီးတယ်ဆိုတဲ့အချက်နဲ့နိုင်ငံကုန်သွယ်ရေးမှာဒဏ်ညူညီများမှုရှိဖို့နှစ်ဖက်စလုံးကဆောင်ရွက်သွားကြမယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြပါရယ်အထက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်လွှတ်တော်မတ်ချော့ချူမာကတော့ဒီကြေညာချက်ဟာပေါ်ရန်အနည်းငယ်ကိုသာဖော်ပြထားတယ်လို့ဆိုပါရယ်အမေရိကန်ကုမ္ပဏီတွေဘက်ကအမေရိကန်နည်းပညာနဲ့စီးပွားရေးလှုပ်ရှားချက်တွေကန့်သတ်မှုတွေကိုမလုပ်ဘူးဆိုတော့မှသူ့ရဲ့ဈေးကွက်ထက်ကိုအမေရိကန်ကိုအပေးဝင်မယ်လို့မကြမ်းကြာပြောနေတဲ့အကြောင်းအထက်လွှတ်တော်အမတ်ချော့ချူမာကပြောပါရယ်အမေရိကန်ပစ္စည်းတွေကိုရေတူဝယ်ယူသုံးစွဲတဲ့သဘောနဲ့တော့ဒီပြဿနာကိုရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါရယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ခွာသွားဖို့မြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေကအသံချဲ့ဆက်တွေနဲ့ကြီးညာနေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကမြေပေါ်မှာဒုက္ခသည်6000လောက်ရှိနေကြပါတယ်။မနေ့စနေနေ့ကစပြီးမြန်မာလူ့ကျွန်ရေးတပ်ဖွဲ့တွေဘက်ကအသံချဲ့ဆက်တွေနဲ့ကြီးညာနေတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့အထိထပ်ခါတလဲလဲကြီးညာနေတဲ့အကြောင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ချင်းညာချက်ကြောင့်လူတွေချမ်းပါလဲစိုးရိမ်နေကြတယ်လို့နေဆက်မြင့်ပေါ်မှာနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့မိုဟာမက်အာရစ်ကပြောပါတယ်ဒုက္ခသည်တွေကိုဘင်္ဂလီတွေလို့ခေါ်ဝေါ်ပြီးမြန်မာတရားစီရင်ရေးအောက်မှာရှိတဲ့ဒေသကနေထွက်သွားဖို့ဓမ္မမဟုတ်ရင်တရားစွဲခံရမယ်လို့ဗမာရိုဟင်ဂျာဘာသာစကားတွေနဲ့သတိပေးကြေညာနေတဲ့အကြောင်းပြောပါတယ်ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကဒုတိယပုံမှုကြီးမန်ဇူရဲဟာဆန်ခန်းကတော့အခြေအနေကိုအနိကတ်ဆောင်ကြည့်နေတယ်လို့ပြောပါတယ်။ဒုက္ခသည်စခန်းကြီးမြန်မာနေဆက်တလျှောက်ကတစ်ပင်တွေမှာအတန်ချက်ဆက်တွေချီပြီးသတိပေးကြီးညာနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်အတွက်သဘောတူထားပေမဲ့လို့လည်းကြန့်ကြာနေပါတယ်။ဌာနေပြန်ရေးလုပ်ငန်းစဉ်ကြန့်ကြာနေရတဲ့အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြန့်အလှန်အပြစ်ဖို့နေကြပါတယ်ရှင်။
အမေရိကန်မြောက်ကိုရီးယားထိပ်သီးစနစ်ဝယ်ဖြစ်မြောက်ရေးဆက်ပြီးတော့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးတနင်္ဂနွေနေ့ကဆက်ပြီးဆွေးနွေးနေပါရယ်စင်ကာပူနိုင်ငံမှာလာမယ့်ဇွန်လ12ရက်နေ့ကြာလို့ရှိရင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့နှစ်ဦးရဲ့တမိုင်းဝင်ထိပ်သီးစနစ်ဝယ်ဖြစ်လာပြီးမှမြောက်ကိုရီးယားဘက်ကလှုပ်လာနိုင်ခြေရှိတဲ့တားဆီးတွေကိုအကောင်းဆုံးဘယ်လိုမျိုးရင်ဆိုင်ကင်တွယ်မလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့နှစ်ဦးမိနစ်20ကြာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာပါလာမယ့်ဂျွန်လထိပ်သီးစနစ်ပွဲဟာနှစ်နိုင်ငံခေါင်းဆောင်တွေအတွက်ပထမဆုံးအကြိမ်ဖြစ်လာမယ့်အစည်းအဝေးပါမြောက်ကိုရီးယားဘက်ကမကြာသေးခင်ကာလတုန်းကလှုပ်ရှားလှုပ်ဆောင်မှုတွေကိုခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲပြန်ကြားရေးအတွင်းဝင်ယုံယောင်ဂျန်းကပြောပါတယ်သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်းတို့နှစ်ဦးဟာလာမယ့်အင်္ဂါနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံကြဖို့လည်းရှိနေပါတယ်တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူးပေါင်းစီလေးချင်းမှုဟာကျူးကျော်ရန်စားဖို့ပြင်ဆင်ထားတာဖြစ်တယ်ဆိုပြီးတော့ဒီလေးချင်းမှုကိုဆက်လုပ်နေမယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကဂျွန်လထိပ်သီးစနစ်ပွဲမှာပါနိုင်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကချင်းချောက်လာပါတယ်။ဒါ့အပြင်တောင်ကိုရီးယားမှာ2016ခုနှစ်ကလေးကရှိနေတဲ့မြောက်ကိုရီးယားစားသောက်ဆိုင်အလုပ်သမား12ဦးကိုလည်းပြန်အဖို့မြောက်ကိုရီးယားချက်ချင်းဖွဲ့ကတောင်းဆိုနေပါတယ်။ဒီအမျိုးသမီးတွေကိုပြန်လွှတ်ပေးခြင်းအဖြစ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းဖို့အတွက်တောင်ကိုရီးယားဘက်ကဘလောက်လူလူလလရှိတယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ကဒီမြောက်ကိုရီးယားဘက်ကအမျိုးသမီးတွေကိုပြန်ပြီးဆွဲထားတာဆိုပြီးတော့မြောက်ကိုရီးယားကဆွဆွဲပါတယ်။ဒါပေမဲ့ဒီအမျိုးသမီးတွေဟာသူတို့ဆန္ဒနဲ့သူတို့တောင်ကိုရီးယားမှာလာပြီးတော့ခြေချသူတွေဖြစ်တယ်လို့တောင်ကိုရီးယားဘက်ကခိုင်မာပြောနေပါတယ်။
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဒုတိယ6နှစ်သက်တမ်းအတွက်ဒီကနေ့တင်းနင်းကလေးနေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပါတယ်။ဒီရွေးကောက်ပွဲကအာနာရှင်ကိုနန်းတင်တဲ့ပွဲဆိုပြီးအတိုက်ခံတွေကသတိမှောက်ထားသလိုနိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအများအပြားကရှုတ်ချပြောဆိုနေကြပါတယ်။တချင်ကကမ္ဘာထိပ်တန်းရေနံထုတ်လုပ်တဲ့ဗင်နီဇွဲလားနိုင်ငံမှာရေနံထုတ်လုပ်မှုကျဆင်းငွေကြေးဖောင်းပွားမှုဆန္ဒရိုက်ခါရှားပါမှုတွေနဲ့ပဋိပက္ခတွေကြီးထွားနေပေမဲ့လို့လဲသမ္မတမာဒူရိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတမာဒူရိုရဲ့အဓိကပြိုင်ဘက်ကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်ဖြစ်ပါတယ်။ဒါပေမဲ့လည်းအေဝန်ဂေလီအသင်းတော်ရဲ့သင်းအုပ်ဇေဗီယာဘာတူစီကလည်းမာဒူရိုကိုဆန့်ကျင်တဲ့ဒုတိယမြောက်ကိုယ်စားလှယ်အဖြစ်ရှင်းပြနေတာကြောင့်ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖယ်ကွန်အနိုင်ရရေးကိုအထိနာစေပါတယ်။မာဒူရိုအနိုင်ရမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကရေနံအပေါ်တန်းခတ်ပိတ်ဆို့မှုအပါအဝင်တန်းခတ်ပိတ်ဆို့မှုတွေပိုပြီးဖြစ်လာနိုင်တယ်လို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းပိုပြီးတော့များလာနိုင်ပါလိမ့်ရှင်
။အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ကကီလာဝေးမိတော်ကနေပြီးတော့ဆီးထွက်လာတဲ့ချော်ရီကြောင့်အရေးပါတဲ့ဝေးပြေးလမ်းမကြီးပိတ်သွားနိုင်တဲ့အနေအမှာရှိနေပါတယ်။မိတော်ပေါက်ကွဲမှုကြောင့်ဖြစ်လာတဲ့အကြောင်းကြီး22ခုတည်းကနှစ်ခုနဲ့ရှင်းရရှိနေတဲ့ဝေးပြေးလမ်းမကြီးကိုတော့ကန်ယူဒါမှတည်ထိုင်သူတွေအတွက်ထပ်ပေါက်လမ်းကြောင်းဖြစ်နေပါတယ်။အမေရိကန်ဘူမိဗေဒတိုင်းလာရေးဌာနကကောင်းကင်ကနေပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အရှေ့မြောက်ဘက်ကိုခက်မြမြန်စီးဆင်းလာနေတဲ့ချော်ရီတွေကတနအီကို290မီတာနှုန်းရှိနေတာတွေ့ရပါတယ်။ချော်ရီစီးဆင်းမှုကသမုတ်တရားကနေပြီးတော့ 1.4 ကီလိုမီတာလောက်ဝေးမှာလို့လည်းသိပ္ပံပညာရှင်တွေကပြောဆိုပါတယ်။အကြောင်းကြီးတစ်ခုကနေပြီးတော့ချော်ရီတွေပန်းထွက်နေတာကမီတာ100လောက်အမြင့်ရှိတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။အိမ်လေးလုံးထပ်ပြီးတော့ဖြတ်စည်းပြီးဖြစ်တဲ့ဒီချော်ရီတွေကဒီနှုံးဒီလန်းကြောင်တိုင်းဆက်ပြီးတော့စီးဆင်းနေမယ်ဆိုရင်တော့အမှတ်139အဝေးပြေးလမ်းမကြီးကိုဒီညမှာပဲဖုံးလွှမ်းသွားမယ်လို့ Big Island KI ရဲ့ရပ်ဖက်ကာဝေးဌာနကပြောဆိုပါတယ်။ဒီဝေးပြေးလမ်းမကြီးတွေပိတ်သွားရင်တော့ထပ်ပေါက်လမ်းကြောင်တစ်ခုရှိရတဲ့2014ခုနှစ်တုန်းကချော်ရီနဲ့ပိတ်ခဲ့တဲ့လမ်းတစ်ခုကိုဖွင့်နိုင်ဖို့အတွက်အာဏာဝင်တွေကကြိုးပမ်းနေကြပါတယ်။လမ်းတွေထပ်ပြီးတော့ပိတ်လိုက်ရင်တော့မဖြစ်မနေရွှေ့ပြောင်းကြဖို့ကိုလည်းဟဝိုင်ပြည်နယ်ရဲ့အမျိုးသားအဆောင်တက်ကသတိပေးထားပါတယ်ချော်ရီကြောင့်မလို့စောက်အောင်40ပျက်စီးခဲ့ရတဲ့ရက်ကွက်နှစ်ခုကလူပေါင်း2000လောက်ကိုတော့ဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ
်ကိုကိုနိုင်ငံမှာတော့ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာတဦးထပ်ပြီးသေဆုံးရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်ကိုကိုနိုင်ငံအနောက်မြောက်ပိုင်းအီကတဲပြည်နယ်မှာ Ebola virus ကူးစက်ဖြစ်ပွားမှုမှာသေဆုံးသူ26ဦးထိရှိသွားပြီဖြစ်ပါတယ်
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံတခရိုင်မဲဆောက်အနီးဖုတ်ဖမြို့နယ်ဝေါ်လီကျေးရွာမှာနေထိုင်တဲ့မြန်မာကလေးတွေပါဝင်တဲ့ကလေးတွေဟာမြန်မာပြည်ဘက်မှုသွားရှာရင်းနဲ့လက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းနင်းမိလို့တဦးသေဆုံးပြီးတဦးဒဏ်ရာပြင်းထန်စွာရတာကြောင့်ဖုတ်ဖမြို့နယ်ဆေးရုံမှာအရေးပေါ်ကုသမှုခံယူနေရပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံတခရိုင်ဖုတ်ဖမြို့နယ်မှာရှိတဲ့ဝလီကျေးရွာဆိုတာကတော့ထိုင်းနဲ့မြန်မာနယ်စပ်မှာနှစ်ဖက်လုံးမှာရှိနေတဲ့ကျေးရွာပါ။မြန်မာဘက်ကတော့ကရင်ပြည်နယ်ဝလီဒေသဖြစ်ပြီးအရင်တုန်းကတော့ DKBA ကရင်လက်နက်ကိုင်အဖွဲ့တွေစုမိုးထားတဲ့နေရာလေးဖြစ်ပါတယ်။အခုခါမှာတော့အဲ့ဒီနေရာကို DKBA တပ်တွေအပြင်မြန်မာတပ်တွေရဲ့လက်အောက်ခံနေကြောက်ောက်တပ်တွေကရင်လက်နက်ကိုင်တွေတွာလာလှုပ်ရှားနေတဲ့နေရာလေးဖြစ်ပါတယ်။မေလ19ရက်နေ့ကတော့ထိုင်းဘက်ကမှနေတဲ့ကလေးတစုဟာမြန်မာဘက်ကိုသွားပြီးမိုးရှာဖွေရာကနေမိုင်းနှင်းခဲ့ပြီးတေဆုံးတံရရတာတွေဖြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတို့ကပြောပြပါတယ
်။မိုင်းပုံသမီမိတဲ့ထိုင်းကလေးအသေးတော့ဗောနော်အသက်ရှင်နေအမကလေးမှာဆောင်းဆောင်းလေးကျွဲတော့ဗောနော်အဲတရားများတော့အခုက ICU ခန်းမှာရှိနေကြုံပဲဗော။ဟိုသူတို့ကအဲ့ဒီဖောက်ဖားပတ်ကမှာသူတို့ကူတော်ပြီးတော့သူတို့ကလည်းမိုးတကောက်ဖို့ဗော။ဖောက်ပတ်ကန်ကူတော်တယ်။အဲဗမာပြည်ဖောက်ပတ်ကန်ကူတော်တော့ဗောနော်ဘုံတကောက်ဘို့ဗောမိုင်ဘုံတမီနေနေခလေးထိုင်းခလေးလားချက်ချင်းစီသွားတာပမာခလေးလားစေရုံမှာလည်းပြန်ဆက်တယ
်ဒေသတွင်စစ်ပွဲတွေရှိနေတဲ့အတွက်လက်နက်ကင်တပ်တွေကလုံခြုံရေးအတွက်ချထားတဲ့ထောင်ထားတဲ့နေမိုင်းတွေဟာအဲ့ဒီဒေသမှာထောင်နဲ့ချီရှိနေပြီးလမ်းမဝင်ရောက်သူတွေနဲ့တရိတ်ဆန်တွေအတွက်ထိခိုက်မှုတွေကအများလို့လို့ရှိနေတတ်တာပါအချိန်ကြီးကြာလာတဲ့အခါမှာတော့မိုင်းတွေထောင်ထားတဲ့လက်နက်ကင်အဖွဲ့တွေတောင်မှကိုထောင်ထားတဲ့နေရာမြေပုံအသေးစိတ်ကိုတိဖို့အတွက်ခက်ခဲလာကြသလိုကိုထောင်ထားတဲ့မိုင်းကွင်းကိုပြန်နှင်းမိတဲ့ဖြစ်တွေလည်းရှိခဲ့ပါတယ်။အ Eddie Daha, Poparamion and Yenachin I Mashi B, Nanangan Jama, Tai 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 Muri Mashiao, Chakan Nia the Kule Tipare, Eddie Dama, Nitan Jare, Duri Nyazuha, Dalmoki in Lumuri Tijabi, Nesada Shama, Hindi Hiria Shapuda, Chansai Duradin, at them we need out in Yapipare. ဒီလိုတွေကတချို့ကတော့ထိုင်းနိုင်ငံသားတွေရရှိထားသူများဖြစ်ကြပါတယ်ဒီဖြစ်ရဲ့အပြီးမှာတော့တော်တဲ့တွေကိုသွာလာခြင်းမလုပ်ဖို့အခုလိုမျိုးမိုင်းတွေထပ်ပြီးတော့နင်းမိမှာကိုဆိုးတဲ့အတွက်ထိုင်းရနာပိုင်းတွေကတတိပေးမှုတွေထုတ်ပြန်ခဲ့ပါတယ်ရှင်
ဒီဗီဗီရုပ်သံလိုင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနက်9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA 87.6ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အခုဆက်ပြီးတော့တနင်္လာနေ့ရက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရဲ့ HIV AIDS ရောဂါကာကွယ်ရေးလုပ်ငန်းတွေပြပရဲ့ထောက်ပံ့ငွေကြေးတွေဖြတ်တောက်ခံနေရတာကြောင့်ပြည်ပမှာငွေကြေးတက်နိုင်သူတွေအနေနဲ့ကူညီထောက်ပံ့ကြဖို့ HIV AIDS ဝေဒနာရှင်တွေကိုအကူအညီပေးနေသူတွေကပန်ကြားပါတယ်။ကိုဇော်ဝင်းလိုင်တွေ့ဆုံမ
โอเคအခုကျွန်တော်တို့ရောက်နေတဲ့လူကြီးကတော့မြန်မာနိုင်ငံမှာဒီ HIV AIDS နဲ့ပတ်သက်ပြီးတော့ကိုစားပြုလုပ်နေကြတဲ့ဒီဟိုအရက်ဖက်လူမှုအဖွဲ့အစည်း၉ဖွဲ့ရှိတဲ့ထဲကနေပြီးတော့ဒါပထမအခြေခံအနေနဲ့ကျွန်တော်တို့ view မှာလာပြီးတော့ရှင်းပြပေးတဲ့၃ဖွဲ့ပေါ့နော်ဆိုတော့ကိုမျိုးမိတဲ့အရင်ဆုံးကိုမျိုးမိတဲ့အဖွဲ့ကဘာလို့လုပ်တယ်လဲဆိုတော့ကျွန်တော်အချင်းချင်းလေးရင်ပြပြပါ
ဟုတ်ကဲ့ကျွန်တော်တို့မြန်မာ youth network ကအဓိကဒီအသက်18ကနေပြီးတော့30နှစ်အတွင်းမှာရှိတဲ့လူငယ်တွေပေါ့နော် target population ကတော့ဒီအမျိုးသားချင်းချင်းစုံမတဲ့သူတွေရဲ့ပြောချင်အမျိုးသမီးလိင်လူသားတွေရဲ့နောက်တစ်ခုကကျတော့မွေးစေ30နိုင်တဲ့ဒီလူငယ်တွေပေါ့နော်သူတို့ကမြန်မာနိုင်ငံထဲမှာရှိတဲ့ဟိုလှမ်းချုံပြီးတာမှာမြို့နယ်ဆက်ရှင်မြို့နယ်မှာရှိပြီးတာမှာ HIV နဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတွေစွမ်းဆောင်ရည်တင်ပေးတဲ့လုပ်ငန်းတွေပြီးတော့ HIV စီးရုံးတဲ့လုပ်ငန်းတွေကိုကျွန်တော်လုပ်ဆောင်နေပါတယ်
။မှတ်သားရေးအဖွဲ့အောင
်ဟုတ်ကျွန်တော်တို့တောင်ဝင်ခေကွန်ရက်ကတော့ဒီအဓိကအနေနဲ့ကတော့ဦးစားပေးလူအုပ်စုတွေဖြစ်နေတဲ့ထဲကမှာအမျိုးသမီးလိင်လူသားတွေအတွက်အဓိက HIV ကာကွယ်ရေးလုပ်ငန်းကိုအဓိကထားပြီးလုပ်ဆောင်ပေးနေတယ်လို့ပဲအမျိုးသမီးလိင်လူသားတွေအတွက်ပေါ့နော်ဥပဒေမူဝါဒတွေပြင်ဆင်ပြောင်းလဲတဲ့နေရာမှာ HIV ဆွေးနွေးတောင်းဆိုမှုတွေကိုကျွန်တော်တို့လုပ်ဆောင်ပေးနေပါတယ်။ကျွန်တော်တို့တောင်ဝင်ခေကွန်ရက်အနေနဲ့တော့မြန်မာနိုင်ငံမှာရှိတဲ့မြို့နယ်26မြို့နယ်မှာအဖွဲ့50ဖွဲ့ကိုချိတ်ဆက်ပြီးတော့ကာကွယ်ရေး HIV ကာကွယ်ရေးလုပ်ငန်းတွေကိုလည်းလုပ်နေပါတ
ယ်။ဟုတ်ကဲ့ကိုတော်လာကျွန်တော်ရှင်းပြပါမယ်။
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံ HIV ကိုရှိသူများအတင်းပေါ့နော် MPG အနေနဲ့ကတော့ကိုင်းချိတ်ဆက်ပြီးတော့ကျွန်တော်တို့ HIV ကိုရှိတဲ့လူတွေအခြေစိုးမြင့်တင်ခြင်းလုပ်ငန်းတွေကိုလုပ်ဆောင်ပေးနေလို့နောက်ခါကျတော့ HIV နဲ့ဟိုဆောက်ပေါ့နော်အဲကာကွယ်တက်စီကာကွယ်ရေးလုပ်ငန်းတွေဝန်ဆောင်မှုတွေမှာပေါ့နော်ဒီဒီ National AIDS Program နဲ့တွဲပြီးတော့ကျွန်တော်တို့နေသိဆွေးနွေးခြင်းလုပ်ငန်းတွေပေါ့နော်အဲ့ဒါတွေလုပ်ဆောင်ပေးနေပါတယ်။နောက်အခြားကိုကျဆက်ဆံမှုနဲ့ဆိုင်တဲ့ကျွန်တော်တို့နောက်ရည်သွေးပြည်မီတဲ့ဝန်ဆောင်မှုတွေရရှိဖို့အတွက်ကိုတော့အတိပေးတောင်းဆိုခြင်းလုပ်ငန်းတွေလုပ်ဆောင်နေပါတယ်ဗျ။ဟု
တ်ကဲ့အခုတို့အဖွဲ့တစ်ဖွဲ့ချင်းစီမှာဟိုကြုံတွေ့ရတဲ့အခက်အခဲတွေလည်းရှိမှာပဲလေ။ဆိုတော့ကိုမျိုးမိထက်ကအရင်ရှင်းပြပါအောင်ဘလို့အခက်အခဲတွေများကြီးဆင်းရတယ်လေ။
သူပြင်းဒီ HIV နဲ့ပတ်သက်ပြီးရမှာလုပ်ငန်းတွေမှာပေါ့နော်။ဒီခွဲခြားမှုတွေကတော့ပထမဆုံးတော့မြန်မာနိုင်ငံမှာတော့ရှိနေတော့မယ်။အဲသူတစ်ပြင်းနောက်တစ်ခုကတော့ဒီလူငယ်တွေကြားထဲမှာပေါ့။လူငယ်တွေကြားထဲမှာ Pride လုပ်ငန်းတွေတော့လှုပ်လာတယ်။ဒီ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလူငယ်တွေရဲ့ပူးပေါင်းပါဝင်မှုကတော်တော်လေးကိုအားနည်းနေတယ်
။ဟုတ်ကဲ့မဆိုင်
ဟုတ်ကဲ့ကျမတို့ဒီ HIV ကာကွယ်ရေးလုပ်တဲ့လူတွေအတွက်ပေါ့နော်။အခက်အခဲဆုံးလို့ပဲပြောလို့ရမယ်ဟာကဒီလုပ်ငန်းရှင်လို့ပြောတဲ့KDB မာဆက်ကမန်နေဂျာတွေလုပ်ငန်းရှင်တွေရဲ့ HIVS ကာကွယ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်မှုအရင်အားနေတာကျွန်တော်တို့အတွက်အစိတ်ခေါ်မှုတစ်ခုပါပဲ။အဲသူတို့ရဲ့အတွေးမှာက HIV ဒီအများအားလုံးနဲ့ဆိုင်နေဆိုတဲ့ဟာကိုမတွေးတဲ့အချက်ကလည်းစိတ်ခေါ်မှုတစ်ခုပါပဲ။နောက်တစ်ခုကကျွန်တော်တို့အတွက်ပေါ့နော်ခွဲခြားနေခြားဆက်ဆံမှုတွေကလည်းအဓိက
အခက်ခဲတစ်စုံတစ်ခုပါပဲရှင်ကိုတော်တော်ထွန်းအဖွဲ့အနေနဲ့ရောဒီကိုလှုပ်တဲ့လုပ်ငန်းတွေမှာဘယ်လိုအခက်အခဲတွေမှာလဲပြောကျွန်တော်တို့လက်ရှိလုပ်နေတဲ့ MBG ကိုအသေးစိတ်တိုင်းနဲ့ကိုယ့်အနေကိုဗောလန်တီယာလုပ်ကြရဆိုပေမဲ့လည်းဟိုရံပုံငွေအရလိုတာပဲလေဘယ်အဖွဲ့အစည်းတွေဖြစ်လက်ပတ်ဖို့အတိအမှန်ဝန်ထမ်းနေရှိမယ်တွားရေးလာရေးရှိမယ်သူတို့ပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ထောက်ကူပစ္စည်းတွေဝယ်ရတာရှိနေရှိမျိုးပေါ့အခုကျွန်တော်တို့ကြားသိရတာကတော့ဒါပုံမှန်လေးနဲ့ပြောကြမယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီရတယ်တဖြည်းဖြည်းရောချလာတယ်
ကျွန်တော်တို့ဒီချမှတ်ထားတဲ့လမ်းစဉ်တွေမှာဆိုရင်၃နှစ်စာကျွန်တော်တို့ချမှတ်ထားတဲ့လမ်းစဉ်တွေမှာမှာကျွန်တော်အခုလက်ရှိမှာရနေတာနိုင်ငံတကာရနေတာကျွန်တော်တို့အဖွဲ့အစည်းအနေနဲ့တစ်နှစ်စာပဲရနေတယ်ပေါ့နော်အဲအဲ့ဒီထဲမှာမှာဟိုကျွန်တော်တို့ကဥတီအုပ်စုတွေဖြစ်တဲ့ဒီမွေးစေ၃ဆွဲတဲ့လူငယ်တွေလည်းရှိမယ်ဒီမြို့သားချင်းစုံတဲ့လူတွေအမျိုးသမီးလေးတို့ဒါတွေရှိမယ်သူတို တွက်လိုအပ်ချက်တွေအများကြီးရှိနေတော့မယ်အဲဆိုရင်တော့ဒီတနည်းစာပဲပေးထားတဲ့အတွက်နောက်2019-20ကျွန်တော်ရှေ့ဆက်ပြီးတော့ HIV တွေကအဲကူးစက်မှုနှုန်းတွေကတအားမြင့်တက်လာအောင်ပါလားပညာရေးလုပ်ငန်းတွေကဘတ်ဂျက်တွေမရှိရတဲ့အတွက်ကောင်မှလိုအပ်ချက်တွေရှိနေအောင်ပါလားဒီကြားထဲမှာလူငယ်တွေဖြစ်တဲ့အတွက်ကောင်မှ HIV ရလည်းဖြစ်နေသေးတယ်ဒီဟိုလူတူကနေကြွားကြထားတဲ့ဒီအုပ်စုတွေဖြစ်တဲ့အတွက်ကောင်မှအရန်စိုးရိမ်မှုတွေရရှိနေတော့မှာပဲ
ဟုတ်တော့ဆုံးရော
ဟုတ်ကဲ့
ဆက်ပြောရ
စီဟုတ်ကဲ့ MDG တဲ့လည်းတလို့ပါပဲကျွန်တော်တို့ဒီဒီပါနေပြီးတော့ရရှိတဲ့ပေါ့နော်အလှငွေတွေနဲ့ကျွန်တော်တို့အခုလုပ်ငန်းတွေလည်းပတ်လောက်ဆောင်နေရတယ်ပေါ့အထူးသဖြင့်ကျွန်တော်တို့ကဟိုဒီဒီပါနိုင်ငံပေးတဲ့ဟာနဲ့ရေတူတွေအတွက်ပေါ့နော်ရေတူဆိုရတဲ့တနည်းစာလေးရှိသေးတယ်ဒါပေမဲ့ MDG နေနဲ့ကတော့ဒီကမ္ဘာရောင်မှုအဖွဲ့လိုမျိုးစီကတော့ကျွန်တော်တို့သုံးနှစ်စာနောက်ဟို5%လိုမျိုးအဖွဲ့လေးစီကတော့သုံးနှစ်စာတော့ရတယ်ရေရှည်ရည်တည်နိုင်မှုတော့ကတော့ကျွန်တော်တို့မှာခက်ခဲတယ်ရှိသေးတယ်ပြည်တွင်းအဖွဲ့အစည်းနေနဲ့တော့ဒါရှားတယ်ပေါ့နော်ဟိုခဏလာပြီးကြည့်လိုက်တဲ့အားပဲရှိနေတော့ကျွန်တော်တို့ program တွေအစီအစဉ်တွေလုပ်ဖို့တော့ကတော့ဒီတင်မှုရှိစီနေနဲ့တော့မရှိသေးပါဘူ
းညီမအစိုးရရဲ့ကူညီပံ့ပိုးမှုကတော့ဟိုရန်ကုန်ဝင်အပြင်းတော်၎င်းတခြားဒီဟို logistic ပြရတော်၎င်းပေါ့ဘလို့ကူညီပေးတာမျိုးရှိတယ်လေကူညီပေးတာရောရှိတယ်
ဟုတ်ကဲ့ကျွန်တော်တို့ဟိုပါတော့အခုရရှိပါဟိုအရင်ဆိုရလက်ထက်ထက်ဆိုင်တော့အခုဆိုရမှာတော့ကျွန်တော်ဒီ HMD India ဆက်ပြောပေါ့နော်ဟို25တန်းတော့ပါဝင်ပေးနေတယ်ပေါ့နော်လက်ရှိမှာတော့
အားလုံး
အတွက်ဟိုကျွန်တော်တို့ဒီ
25တန်းဆိုတာမြန်မာငွေမြန်မာကျပ်ငွေ
ဒေါ်လာ
ဒေါ်လာ25
တန်းတော့ပါဝင်ပေးနေတယ်ပေါ့နော်သူတို့ဟိုမတ်တုံးဝင်ဖို့ရတော့ ERTC ဝင်ဖို့ပေါ့နော်ဆိုတော့ပါဝင်ပေးနေတယ်နောက်တစ်ခုကကြတော့ဟိုအရင်ရထက်ဆိုင်တော့ကျွန်တော်တို့ရဲ့ဒီဒီ community ပေါ့နော်ကျွန်တော်တို့ဒီ HIV AIDS လုပ်နေတဲ့ကွန်ရက်တွေပေါ့နော်ကျွန်တော်ပြည်သူအဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုတော့လက်ခံလာရတယ်ပေါ့နော်ဒါပေမဲ့နေသေးတယ်ပေါ့နော်ဒီတက်ပို့ပြီးတော့လက်ခံဖို့တော့လိုပါသေးတယ်ဟိုကျွန်တော်တို့ပုံပူးပေါင်းလုပ်ဆောင်ဖို့ဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုမျိုးရမုံငွေညော်နေလာတဲ့အခြေအနေကြောင့်ဒီကျွန်တော်တို့အကူအညီပေးနေတဲ့ဒီဝေဒနာရှင်တွေပညာရေးလုပ်ငန်းတွေကိုဘယ်လိုမျိုးများထိခိုက်နိုင်လဲတယောက်ချင်းစီခတ်တူလေးဖြည့်ပေးလို့ရမှာပုံမျိုးမဆက်ရင်စပြီးပြောပြောပါ
ဒီပါလို့ရှင်နေပဲဖြစ်ဖြစ်ပေါ့နော်ဒီရင်းလို့ရှင်နေပဲဖြစ်ဖြစ်ရမမွေအခိုက်တဲ့ရက်တန့်သွားမယ်ဆိုရင်တော့ဟိုခုနကလည်းကျွန်တော်ပြောသွားတဲ့လိုမျိုးပါပဲဒီ HIV နဲ့ပတ်သက်ပြီးတော့ကာကွယ်လုပ်ငန်းတွေမှာဟိုရော့ကြသွားမယ်ဆိုရင်ဒီကွန်ဒမ်သုံးဆမှုတွေရောကွန်ဒမ်ဖြန့်ချီတွေရောကျွန်တော်တို့ဟိုနည်းသွားမယ်ပေါ့နော်နည်းသွားမယ်အခါမှာဆိုရင် HIV ကူးစက်မှုနှုန်းတွေကဒီထက်ပိုပြီးတော့မြင့်တက်လာနိုင်တယ်လို့ကျွန်တော်အနေနဲ့ထင်တယ်အဲရမမွေတွေကဒီထက်ပိုပြတ်တောက်သွားမယ်ဆိုရင်တော့ဒီတခြားသောလုပ်ငန်းတွေရောဒီအဖွဲ့အစည်းတွေပါရည်ရှိပြီးတဲ့မို့အတွက်ဆိုရင်တော့တော်တော်ကြီးရွက်ခက်ခဲသွားပါလိမ့်မယ
်။မဆာကြီးရော
။ဘာတွေဖြစ်လာနိုင်လဲဆိုတော့ကျွန်တော်တို့ရန်ပုံငွေမှမရှိတော့ဘူးဆိုလို့ရှိရင်ကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ကအရန်အားနည်းသွားမယ်ပေါ့နော်။အဓိကကဘာပဲဖြစ်ဖြစ်မဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်နေတဲ့အတွက်ပေါ့နော်။ကျွန်တော်ကတော့ဒီရန်ပုံငွေပြတ်တောက်မှုဟို မြန်မာနိုင်ငံအတွက်ကိုပေါ့နော်ရမုံဝေပြတ်တောက်မှုကိုမဖြစ်စေချင်ပါဘူးဒီဒီပအလှရှင်အနေနဲ့လည်းပေါ့နော်ဘာဖြစ်လို့လဲဆိုတော့ HIV လူသားတိုင်းနဲ့ဆိုင်နေတဲ့အတွက်ရမုံဝေပြတ်တောက်မှုအခြေအနေကိုကျွန်မအနေနဲ့ကတော့မဖြစ်စေချင်ပါဘူးနောက်တစ်ခုကတီတွင်းကအလှရှင်တွေကလည်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကုသရေးလုပ်ငန်းတွေဒီမှာပေါ့နော်စိတ်ဝင်စားပြီးတော့ပေါ့နော်လုပ်ငန်းတွေလုပ်တဲ့အခါမှာထက်ဝင်ဖို့အတွက်အလှရှင်တွေရှိဖို့လည်းလိုအပ်ပါတယ်နောက်တစ်ခုကပေါ့နော်ဒီပါကိုရောက်နေတယ်ကျွန်တော်တို့မြန်မာနိုင်ငံကမြန်မာနိုင်ငံလူနိုင်ငံသားအများကြီးရှိပါတယ်ပေါ့နော်ဒီလိုဟိုလူတွေနေနေလေကိုယ်မြန်မာနိုင်ငံရဲ့ဒီ HIV AIDS လုပ်ငန်းစဉ်တွေမှာပေါ့နော်တက်နိုင်တဲ့ကဏ္ဍဘက်ကနေပြီးတော့ပါဝင်ပြီးတော့ပေါ့နော်ကျွန်တော်တို့ဟိုဒီလုပ်ငန်းစဉ်တွေကိုရေရှည်လုပ်နိုင်ဖို့အတွက်ကိုတော့စဉ်းစားပေးဖို့လိုအပ်တယ်ဆိုတဲ့ဟာလေးပြောချင်ပါတယ
်ကိုတော်လာထုံးဘက်ကဘယ်လိုမြင်လဲအခုဒီကျွန်တော်တို့
အဓိကဟုတ်ကဲ့ကျွန်တော်ဒီ HIVကြပါတော့เนาะကျွန်တော်လူမျိုးမျိုးပါသားမျိုးအစင်တန်းမခွဲခြားပဲပေါ့เนาะဟိုကူးစက်နိုင်တဲ့အချိန်တွေမျိုးမျိုးကြောင့်ပေါ့เนาะကူးစက်နိုင်တဲ့အချိန်တွေရှိတဲ့အတွက်ကျွန်တော်ဒီတာရှိကာကွယ်လုပ်ငန်းတွေအတွက်ရံမျိုးမျိုးတွေပေါ့เนาะဖြတ်တောက်မယ်ဆိုလို့ဟိုပြတ်တောက်သွားမယ်ဆိုရင်တော့ဒါကျွန်တော်တို့အငြင်းတာများတယ်ပေါ့เนาะကျွန်တော်တို့ဒါနိုင်ငံတော်နဲ့ရဟုစားပေါ့เนาะထိခိုက်နိုင်တဲ့အချိန်တွေတော့မှရှိပါတယ်ကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ပေါ့เนาะ HIV တာရှိကာကွယ်လုပ်ငန်းတွေရတယ်များ80ရာခိုင်နှုန်းဟောပြီးဒီပါကနေကျွန်တော်တို့ဟိုလာတဲ့ရမုံငွေနေလည်းရက်တီလောက်ခံရရတယ်ပြတ်တော့သွားရင်တော့ကျွန်တော်လက်ရှိစင်းစရာတွေရပါတော့လက်ရှိအချိန်တွေတောင်းမြန်ပြန်ဖြစ်ပြီးတော့ကျွန်တော်တို့ဟိုအရင်လောကလူမျိုးပေါ့နော်ပြန်ဖြစ်လာနိုင်တယ
်ဟုတ်အဲ့ဒါနဲ့တစ်ဆက်တည်းမေးရမစင်တော့တယောက်ချင်းစီပဲတစ်ခါပြန်မေးရမှာပဲဆိုတော့တကယ်လို့များပြည်တွင်းကလူငန်းရှင်ကြီးတွေပဲဖြစ်ဖြစ်ဟိုပုဂ္ဂလိကဒေါင်းကြီးစီပဲဖြစ်ဖြစ်ဆိုတော့ဟိုခင်ဗျားတို့လည်းကြားဖို့မလားမသိဘူးနိုင်ငံခြားမှာအမေရိကမှာဆိုလို့ရှိရင်ဟိုတမရဥပမာဆိုတူးချင်းစီကဒေါ်လာနဲ့ဒေါ်လာလူတဲ့ပတ်စံနဲ့သူကသူရုပ်ောက်ပွဲတန်းပေါင်းများစွာရပြီးတော့သူကရုပ်ောက်ပွဲကိုဝင်ပြန်ပြီးတော့နိုင်သွားလေ။ဟောအဲ့ဒီနီးပဲကျွန်တော်တို့ဒီမှာလည်းလုပ်လို့ရတာပဲလေ။ HIV NGS အတွက်တူးချင်းစီက900လူလူ1000လူလူတန်းနဲ့စီပြီးလူတယ်ဆိုရင်လည်းတန်းပေါင်းများစွာရမှာပဲကျွန်တော်တို့လည်း။ဆိုတော့တူးချင်းစီကလုံငနဲ့ခဲကနဲလုံငန်းရှင်တွေကလူလာရှိသလိုဟိုဟိုဘာပေါ့တော့တော့မတက်နိုင်တဲ့လူကလည်းတက်နိုင်သလောက်ကလေးပဲ900ပဲပြည့်1000ပဲပြည့်လူတာမျိုးလေးလုပ်လို့ရတယ်ဆိုတော့တကယ်လို့တို့လူကျင်နေဆိုရင်ရောခင်ဗျားတို့ဘယ်လိုဆက်သွယ်ရမလဲပြောပြပါဦ
းဟုတ်ဒီ HIV နဲ့ပတ်သက်ပြီးတော့မှလုံနေတဲ့ကိုယ်ရည်ကြီးကိုကိုရှိရပါတော့เนาะကျွန်တော်တို့ကဒီနေ့ကိုယ်ရည်ဒီကိုယ်ရည်တကူချင်းဒီကိုသားပြီးလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကျွန်တော်တို့မှလည်းဒီကိုယ်ရည်ကိုကိုရှိပါတယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တယ်အဲဆက်သွယ်ပြီးတော့လူတန်းကျင်နေဆိုရင်ပေါ့နော်ပြည်ပပဲဖြစ်ဖြစ်ပြည်ပမဲ့ဖြစ်ဖြစ်ပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားပဲဖြစ်ဖြစ်ပေါ့နော်ဟိုလူချင်နေဆိုရင်တော့ကျွန်တော်တို့မြန်မာ user ရဲ့ Facebook page ကအီးမေးလ် address လေးရရှိပါတယ
်ဟုတ်ကဲ
့ဟုတ် www.facebook.com/myanmaruser ပေါ့နော်star mara s by ဟုတ်အဲ့ဒါအနောက်တစ်ခုကမြန်မာ user.mys.mm@gmail.com ကိုဆက်သွယ်ပြီးတော့မှလူတန်းလေးရပါတယ်
ဟုတ်ကဲ့မှတ်တမ်းရော
ဟုတ်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကတော့အဓိကပေါ့နော်ဦးစားပေးလူအုပ်စုဖြစ်တဲ့အမျိုးသမီးလိမ့်လောက်သားတွေအတွက် HIV ကာကွယ်ရေးလုပ်ငန်းတွေလည်းထားပြီးတော့လုပ်နေတယ်နောက်တစ်ခုကစမ်းဆောင်ရေးမြင့်တင်ပေးတဲ့ဒီအမျိုးသမီးတွေရဲ့အဲစမ်းဆောင်ရေးမြင့်တင်ပေးတဲ့အလုပ်တွေကိုလည်းလုပ်နေတဲ့အတွက်ကျွန်တော်တို့တော်ဝင်ခေကွန်ရက်ကိုဒီပြည်တွင်းပြည်ပအလှရှင်တွေကစိတ်ဝင်စားလို့လှူချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အီးမေးလ် sendnetwork2017@gmail.com ကိုဆက်သွယ်ပြီးလှူဒါန်းနိုင်တယ်လို့ကျွန်တော်တို့ရဲ့ဒီဆင်းမြန်မာ Facebook ကိုလည်းထိတ်ဆက်ပြီးတော့လူတန်းနိုင်ပါလေရှင
်ဟုတ်ကဲ့ကိုတော်ရချောင်
းဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအစ်ဆိုင်ဖူးရှိသူများအတင်းတို့ကျွန်တော်လူဆက်သွယ်လူတန်းလို့ဆိုရင်တော့ကျွန်တော် mpg.myanmarpositive.gmail.com ကိုလည်းဆက်သွယ်လူတန်းနိုင်လို့နောက်အခုက www.myanmarpositive.org ကိုလည်းဆက်သွယ်ပြီးတော့ကျွန်တော်တို့လူတန်းနိုင်ပါလေခင်ဗျာ
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးကမ်းပါရှင်။တော်တာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်မျိုးနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာတိုက်လိပ်စာက VOA American အသံမြမပိုင်းအစီအစဉ်စာတိုက်တက်တာမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာမြန်မာနိုင်ငံရဲ့အကြီးဆုံးရွှေတူးဖော်ရေးကုမ္ပဏီဖြစ်တဲ့အမျိုးသားကြီးဝါတုတ်တက်ရေးကုမ္ပဏီနဲ့အစိုးရအချုပ်ဆိုထားတဲ့စာချုပ်ကိုဝန်ကြီးဌာနဘက်ကပယ်ဖျက်လိုက်ပြီးအစိုးရကိုပေးသွင်းဖို့ကြံနေတဲ့ရွှေတွေရဖို့တရားစွဲတော့မယ်ဆိုတဲ့သတင်းပါအစိုးရဘက်ကရစရာရှိတာကလည်းနည်းနည်းနော်တော့မဟုတ်ပါဘူးပိတ်တာ1200ကျော်ရှိတယ်လို့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးဦးတန်တိုင်ကမေလ18ရက်နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော့တွေမေးတာကိုဖြေကြားအောင်မှာထည့်သွင်းပြောဆိုခဲ့ပါတယ်ဒါဟာလက်ရှိရွှေပေါက်ဈေးနဲ့တွက်ရင်ကျောက်ငွေဘီလီယံ130ဒေါ်လာနဲ့ဆိုသန်း80ကျော်ဘူးလောက်ရှိနေတာမို့အတော့ကိုများပြားတဲ့ပမာဏပါအစိုးရနဲ့ဦးစိုးထွန်းရှိဦးဆောင်နဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘလို့စာချုပ်ချုပ်ခဲ့ရသလဲအခုလိုစာချုပ်ဖျက်သိမ်းတရားစွဲရမယ့်အခြေအနေအထိဘလို့ရောက်ခဲ့ရသလဲဒီအဖြစ်အပျက်တွေကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲတင်းမြို့နယ်မိုးတီမိုးမီဒေသဧရိယာဧက6100ကျော်ရှိတဲ့လုပ်ွက်ကြီးအေမှာရွှေတူးပေါ်ခွင့်တင်တာခေါ်ယူခဲ့ပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်အတွက်ရွှေစင်9.589တန်းတနည်းအားဖြင့်ရွှေပိတ်တာချိန်3400ကျော်ပေးမယ်ဆိုပြီးလေးလံဆွဲခဲ့ရမှာလေးလံအောင်မြင်ပြီးလုတ်ကင်ခွင့်ရခဲ့ပါတယ်။စာချုပ်ပါစီကံတက်မှတ်ချက်တွေအရကုမ္ပဏီအနေနဲ့တင်တာအောင်တာကနေ2012ခုနှစ်မတ်လအထိပြင်ဆင်ချိန်ကာလအဖြစ်တက်မှတ်ထားပေးပြီး2012ဧပြီလကနေစာချုပ်တက်တန်းကုန်မဲ့2016ဖေဖော်ဝါရီလ26ရက်မတိုင်မီအထိတလောက်ကိုရွှေစင်83ပိတ်တာစီပေးသွင်းရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာတော့ကုမ္ပဏီဟာတက်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိပါဘူး။အကြောင်းပြချက်ကတော့ထူထောင်မှုကာလအချိန်နည်းတယ်။နောက်ပုတ်ပြက်စနစ်နဲ့ရွှေ9တန်ခွဲကျော်ကို9နှစ်အတွင်းပေးသွင်းရမှာတိုးတောင်းလို့နဲ့ဆိုပြီးစာချုပ်ကိုပြန်ပြင်ချုပ်ပေးဖို့တမရစီတင်ပြပါရယ်အဲ့ဒီအချိန်တမရယုံကလည်းခွင့်ပြုတာမို့2013ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစာချုပ်ကိုပြန်ပြီးပြင်ဆင်ချုပ်ဆိုကြပါရယ်အဲ့ဒီလိုပြင်ဆင်ထားတဲ့စာချုပ်အရကုမ္ပဏီဟာငကိုပုတ်ပြက်9နှစ်လုတ်ကင်ခွင့်နေရာမှာ10နှစ်လုတ်ကင်ခွင့်ရခဲ့ပါရယ်စာချုပ်အရရွှေပေးသွင်းမှုကိုပထမထူထောင်မှုကာလပထမထုတ်လုပ်မှုကာလဒုတိယထူထောင်မှုကာလနဲ့ဒုတိယထုတ်လုပ်မှုကာလဆိုပြီး၄ပိုင်းပိုင်းလိုက်ပါတယ်။ပထမထူထောင်မှုကာလမှာတော့ငကိုစာချုပ်အရတလကိုရွှေ83ပိတ်တာနဲ့6လအတွက်ရွှေ438ပိတ်တာပေးသွင်းရပါမယ်။နောက်ပိုင်း2014 January လကနေ2015 March လအထိတလကိုပြန်မြရွှေ24ပိတ်တာစီ2015 April လကနေ
ဒီဇင်ဘာလအထိတလကို36ပိတ်သားစီ2016နှစ်ဆန်းကနေ2019စက်တင်ဘာလအထိတလကို ဒီအတွက်ကုမ္ပဏီဟာအစိုးရဘွဲ့စီထပ်ပြီးတင်ပြတဲ့အတွက်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့2040စက်တင်ဘာ12ရက်နေ့မှာစာချုပ်ကိုဒုတိယအကြိမ်ပြင်ဆင်ချုပ်ဆိုခဲ့ပြန်ပါတယ်။ဒီလိုပြင်ဆင်ရမှာငွေကိုသတ်မှတ်ချက်ဖြစ်တဲ့ရှစ်နှစ်အတွင်းရွှေ9000ကျော်ပေးသွင်းရမှာကိုမပြင်ဆင်ဘဲလစဉ်ရွှေပေးသွင်းရမဲ့ပုံစံကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။အဒီဘက်ကတော့2069 ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုက်လျောလိုက်တဲ့ပုံရပါတယ်။
နောက်ပိုင်း 2015 မက်ရှလာကုမ္မာဒေါက်ဆန်စုကြည်ဦးဆောင်တဲ့ NLD ဆိုရတဲ့တက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမ္မတဦးသိန်းစင်ဆိုရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းလေရွှေတွေမပေးသွင်းနိုင်ဘူးလို့တန်ရာဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဌာနစီကိုတင်ပြလာပြန်ပါတယ်။ဒီခါဝင်ကြီးဌာနဘက်ကအငင်းစားတက်ထုတ်တွင်အရာတန်းတွေပညာရှင်တွေကျွမ်းကျင်သူတွေပါဝင် Now so Eddie seeing Kanza Tim Yaja Ya, Gomniha, Tamet Tare Nima, Tamet Tare, Shui Tanji, Pamana at Dai, Between Nine, Daja, Sajoku, Dinzia, Melosubi, a jam duke Tim Yagavare, Eddie a jam duke Tim Yaja at Dai, Winji Tanapaka, Sajoku, Pimapirobe, Gomni Nine, Sajoba at Dai, Tamet Shri Rigu, Between Bo, New Jagera Pibare. Dilone, a muda diwa dote gongniha, the pema shwegu sepi toni bime, the pemaro, a soya sigu, tamna shwepamana, mape tuname, natal sashi fevoi lama, shwe tolo quin pami, loa yasera, kayavare, the sete, sajopa sigante aya, yapa goze eja, mila sakoyanima, a soya baka sajogu, a pi yase libi pibare, didre gongni baka, Weje Yeni Mnyaji Saito Lokai Tare Lunganji Yesayama Pitalu Lotama Dom Yamyale a low limit Titayamaba Dabi Jangwi Billion Diatase Lap Belio Yabu Shide Soya Ye Diaswiragule Kenya Umaba
Pisi Alongo Chongujila Ye A ye soya sesega loke yare a soya dinaya or pina mpina at the time Suzame Jimmy baby dinaswe dinaya Longalo yet simabi, a suazi dimbia, a suagale lulu bimbi, piabi, a shopi, and lo lona ye duet, la bela yudi, a miagi piso that chin in mugu, dimmy name are. But luepipi and a risua latema, and lo a man mugu pinsim ye, agri dia kenge, bela mumashibe, betanari go kind way ye, gulo chin in mugu pobola, pipa jow, don't that dimbia layabare.
မြန်မာနိုင်ငံပါဝင်ကမ္ဘာနေရာအနှံ့ပြားစစ်ပွဲတွေကျင်းပတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတက်ကြီးတွေဦးရေပါဝင်ပြည်မဲ့ပြည်သူတွေတေးကြီးတန်ရရထိခိုက်နေရတဲ့ပြည်ပခန့်နဲ့မငြိမ်းချမ်းမှုတွေချုပ်ငြိမ်းမှုရည်စုပြောငြိမ်းရည်တခြင်းတွေနဲ့ဆူတောင်းပေးကြရအောင်ပါနော်ပြည်ခန့်ဆိုတဲ့တော်ရရှင်အင်္ဂလိပ်လိုရေးလာတာမှာတော့ဘာကြောင့်လဲပဲဖြစ်ဖြစ်တိုက်ကြခိုက်ကြတ
့အသက်ကိုတန်ဖိုးထားပြီးတော့ငြိမ်းချမ်းမှုရအောင်အတွက်ညှိနှိုင်းတင်ပါတယ် အပြစ်မဲ့ပြည်သူတွေစစ်ပွဲတွေကြားရမှာတည်ကြည်နေတာကိုဘာကြောင့်ကြည့်နေရမှာလဲလူတက်တွေကိုကဲတင်မှုစစ်ပွဲတွေရမှာရပါမယ်ဆိုတဲ့ရေးလာပါတယ်မျက်ကြည်ဆိုတဲ့တော်ရရှင်ကတော့တစ်ဖက်ကအာဏာတစ်ဖက်ကတယံဇာတဂျားရဲခံမြေစာပင်ကလေးနဲ့ပြည်သူတိုင်းတစ်ပါဝန်တောင်လို့လုံးနေကြမှာလားသတိတရားထားကြပါလက်နဲ့ကညာသူတို့ကောင်းတန်ငါတွေလဲလာသည်မြတ်ကလေးတွေလက်ခံထားမြမပြည်ကြီးညဉ့်ညဉ့ ောင့်ပဲဖြစ်ဖြစ်ပညာမဲ့နေတာကတော့အမှန်ပါပဲစစ်ပွဲတွေရှိနေတဲ့၍မြန်မာနိုင်ငံဆိုတာပညာမတတ်တဲ့နိုင်ငံအဖြစ်နဲ့သာငြိမ်းချမ်းရေးကိုပညာဖြစ်နာရယူပါမြန်မာတဲ့အညာတော်ဆိုတဲ့တော်ရှင်ကတော့အလုံးငြိမ်းချမ်းပါစေလို့ကြောင်းထို့ကြောင့်လည်းလောဘဒေါသတွေလျှော့ပြီးတော့မေတ္တာတွေပွားများပို့သားနေပါတဲ့ကောင်းဆက်နိုင်ဆိုတဲ့တော်ရှင်ကတော်ပါတော့ရက်ပါတော့လူတွေဆိုရင်ပေါ့လေဆိုပြီးတော့စစ်ပွဲတွေရက်ကြပါဆိုပြီး Facebook မှာပြောလာပါတယ
်ဆံလာခဲ့တဲ့ချာကြီးလေးပြောင်းလဲရလာနေတော့မောင်ကြီးချိန်ရမချာရမြောင်းမိတယ်ဆုံရင်ထိုင်လန်းစိတ်တွေကပါ
ဆိုတဲ့တခြင်းတွေကအစားသားလေးတွေလို့တော်ရရှင်တွေတော်တော်များများလေးတောင်းဆိုနေကြမယ်ထင်ပါတယ်နော်လင်းလက်ကျဲဆိုတဲ့တော်ရရှင်ကမောင်မောင်စော်လက်ကိုအောင်ကြီးလက်တအိုးလင်းလင်းတို့တီးဆိုထားတဲ့မြမပြည်ကြီးငိမ့်ငယ်ပါစေဆိုတဲ့တခြင်းထုတ်လွှင့်ပေးစေချင်ပါတယ်တခြင်းစားသားတွေကအတိုင်းပဲတောင်းဆိုပြပါတယ်အမှန်တကယ်လဲကျွန်တော်တို့မြမပြည်ကြီးငိမ့်ငယ်ပါတော့လို့ဆိုလာပါတယ်ဒီတခြင်းထောက်တဲ့နောက်ထပ်တော်ရရှင်ရွှေတော်ပြော်ဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE ဒီနေ့မြန်မာနိုင်ငံပြည်내တော်တော်များများမှာစစ်ပွဲတွေဖြစ်နေကြတယ်။အဲ့လိုဖြစ်ရတာဟာမြန်မာတပ်မတော်တစ်ခုတည်းကြောင့်တော့မဟုတ်ပါဘူး။နောက်ဦးနှစ်ဖက်ကြောင့်ပါ။ဒါမဲ့အဆိုးဆုံးခံရတာကတော့ပြည်သူတွေပါမယ်ရေးတနာကြော်ကြီး။တခုတောင်းဆိုပြရသေး။ဂျီလက်မမောင်စော်လက်တအိုလင်းလင်းနဲ့ကိုအောင်တို့တည်ဆူထားတဲ့မြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုတဲ့တခြင်းနားဆင်ပြရစီမျှော်နေပါမယ်တဲ့။ရန်နိုင်ဦးကတော့ရှစ်ဆိုရင်ကဘာကြီးရဲ့ဘယ်နေရာမှာမှမကြားခြင်းမမြင်ခြင်းမှာငြိမ်းရဲ့အိမ်မက်ကိုလန့်နှုတ်အောင်လို့ဘယ်သူတွေလှုပ်တာလဲ။ကဲပြော။ကျေကဲအစ်စ်ကဘာတူလဲ။ဘာကြောင့်အစ်စ်ကိုပန်းတီးကျင်နေရလဲ။ဘာအတွက်လဲ။ဘသူအတွက်လဲ။ကဲပြောတဲ့။ကိုစောင်းကလည်းစစ်ပွဲတွေရဲ့အရင်းမြစ်ကလောဘဒေါသမောဟတရားတို့ကြီးထွားလာခြင်းကစတာပါ။အဲ့တော့လောဘဒေါသမောဟတရားတို့ကိုငြိမ့်သက်ချင်းတည်တာငြိမ့်ချင်းချင်းရဲ့အရင်းအမြစ်ပါလို့ရေးလာပါတယ်။အေဂရီပေါင်ကလူသားတွေရှိနေရင်စစ်ဆိုတာလည်းရှိနေမှာပါ။စစ်ပွဲနဲ့ဝေးရရင်လူဖြစ်ပြရစေ။လူသားအလုံးငြိမ့်ချမ်းကြပါစေလို့ဆိုလိုပါတယ်။မြင့်ဦးကတော့စစ်လက်နဲ့တွေအဓိကရောင်းချနေတာဘယ်သူတွေလဲမတုံးစမ်းပါနဲ့စစ်လက်နဲ့ထုံရင်စစ်ပွဲရှိနေမှာပါပဲတဲ့ရဖလွန်ဆိုတဲ့တော်ရရှင်ကလည်းလက်နဲ့တနက်ရှိသောနေရာဘယ်တော့မှငြိမ်းချမ်းခြင်းမရှိနိုင်ပါဘူးဆိုပြီးတော့ဒီလက်နဲ့တွေကိုအပြစ်ပြန်ပါတယ်ဒီနေ့
တော့ဒီစားတော့ရလာတော့မရှိကြတဲ့မိကောင်တို့Love for money, love for one,
ဒါဆိုရဲတောရရှင်တန်ဃာတစ်ပါးဖြစ်ပုံရပါတယ်เนาะဒီတောရရှင်ကဒီမြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေရောတစ်ကမ္ဘာလုံးပေါ်ကစစ်ပွဲတွေအားလုံးချုပ်ငိမ့်ပါစီဆိုပြီးအခုလိုမျိုးမြေတောင်ပို့လာပါတယ
်ကချင်ပြည်နယ်ကစစ်ပွဲတွေကင်းပြည်နယ်ကစစ်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေနိုင်ငံရဲ့နေဆက်တွေမှာရှိရှိသမျှစစ်ပွဲတွေကမ္ဘာကြီးရဲ့ဘယ်ရက်ကမဆိုရှိသမျှစစ်ပွဲတွေအားလုံးအမြန်ဆုံးချုပ်ငိမ့်ကြပါစေတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတိုင်ပင်မှုတွေအဖြေရှာမှုတွေနားလည်မှုတွေယုံကြည်မှုတွေအမြန်ဆုံးတည်ဆောက်နိုင်ကြပါစေအပြင်ပါရိတာအန်ဒီယာရီကင်းစင်တယ်လို့အတွေ့အစ်စ်တာလောဘဒေါသမောဟစတဲ့အန်ဒီယာရီလည်းကင်းကြပါစေသရဝမန္တမြဘေးမခအေးမြကြပါစေသရဝမန္တရွေတရားတွေ့အင်းငင်းချမ်းသာရှိပါစေသရဝများစွာဘေးရန်ကွာချမ်းသာကြပါစေတက်ရှိချမ်းမာစိတ်ချမ်းသာလူရဆန္ဒပြည့်ကြပါစေ
အားဆန်းဆိုတဲ့တော်လိုက်ရှင် Facebook မှာလာရေးတာကတော့ကျွန်တော်က1992ခုနှစ်အာနာရှင်အစိုးရခင်မှာခလာရ86ကအောင်လောက်ရွာကိုမီးရှို့မောင်းထုတ်တော့ကထွက်ပြေးလွတ်မြောက်လာသူတူပါတဲ့အခုအမေရိကန်ပြည်အောင်စုလူဝီဇီယားနာပြည်နယ်မှာရောက်ရှိနေထိုင်နေပါတယ်ဝါရှင်တန်ဒီစီမြို့တော်မှာအစားဆောင်ဆူတောင်းပွဲကိုမရောက်နိုင်ပေမဲ့မိသားစုလိုက်အစားဆောင်ခြင်းအမှုမှာပါဝင်ပြီးတော့မနေ့ဆန်တဲ့ညစာတွေကုန်ကြမဲ့ပတ်စံကို ITV အိုးရင်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအတွက်အလှငွေထည့်ခြင်းဖြင့်ပါဝင်ပါတယ်ဆိုပြီးရေးလာပါတယ်ရှင်ဟုတ်ကဲ့အမတန်ကောင်းမွန်မွန်မြတ်တဲ့တပိုင်းတိုင်းလုံဆောင်တဲ့မိသားစုပရာဟိတလုပ်ငန်းဖြစ်ပါရင်နော်ချမ်းနယ်ဆိုတဲ့တော်ရရှင်ကလည်းစစ်ပွဲတွေဒီငိမ့်ငိမ့်ကြီးမရသေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုရေးလာတာပါ
တကယ်လို့များမြန်မာနိုင်ငံထဲမှာရှိတဲ့လူတွေအားလုံးကိုကိုနဲ့အမျှချစ်ရင်ဘာလို့နေတိုင်းတိုက်ပွဲဖြစ်နေတာပါလဲအခုလက်ရှိ NCA စာချုပ်ကိုကြည့်လိုက်စာချုပ်ချုပ်ထားရင်းနဲ့တိုက်ခိုက်မှုကတစ်ဖက်ဘယ်သူကယုံတော့မှာလဲဗျာပြည်သူတယောက်အနေနဲ့နိုင်ငံတော်ကိုမေးချင်ပါတယ်ကျေးဇူးပါ
တန်လုံးကြာကနန်းလေးတွင်လေပေါ်ပေါ်လုံးလုံးထိုးရောက်တက်ခဲ့ပြီစင်မပြေတဲ့ဘဝတော့ငိုပါနဲ့ကလေးလေးရဲ့ဒီနေ့ကမလာတော့လုံနေမြသွားလဲဖြစ်မဲ့ကြောင်းလဲကြုံလင်းသမျှဖြစ်ဖို့မလွယ်အိမ်မဲမြမလာခဲ့No one is clear Show me what you tell me in Send a show me in my way
Show me my way. Deep in my heart, you're the only one.
ကုံဝါနဲ့ကလေးရယ်ဆိုတဲ့ဒီသတင်းကိုတော့အာဇာနီဟဲလီမိမိခင်စောပူပူနဲ့ငင်းငယ်လေးတို့တည်ဆူထားပါရဲ့ရှင်။ဒီရင်တော့မြမငယ်တယောက်ကလည်းငင်းငယ်အစီအစဉ်ပါလေမြမကြည့်ရဲ့။ဒီနေ့တော့ပြည်သူတွေစီကိုငင်းငယ်ရေးသတင်းလေးတွေလည်းထုတ်လွှင့်ပေးနိုင်တဲ့အချိန်တွေကိုရောက်ချင်ပါတယ်ဆိုပြီးတော့အခုလိုဆူတောင်းလာပါတယ်။
မြန်မာပြည်ကမငြိမ်းချမ်းနိုင်တဲ့စစ်ပွဲသတင်းတွေအထူးသဖြင့်တိုင်းရင်းဒေသကနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့သတင်းတွေဒုက္ခသည်အသက်ဘေးလူပြီးတော့ပြေးရတဲ့သတင်းတွေကိုတင်ပြရတဲ့အချိန်တိုင်းမှာစစ်ပြေးဒုက္ခသည်တွေရဲ့အသံတွေစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့အသံတွေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဘာကြောင့်တိုက်ရတယ်လဲဆိုတဲ့ပြောတဲ့အသံတွေနောက်မြန်မာတပ်မတော်ဘက်ကလိုက်လံပြီးနည်းမြေရှင်းလင်းနေပါတယ်ဆိုတဲ့ထုတ်ပြန်ချက်တွေကြားရတိုင်းမြင်ရတိုင်းနားထောင်ရတိုင်းရှင်ထဲမှာမကောင်းမင်းနဲ့နာကျင်ထိခိုက်ပြီးစိတ်ထဲတော်တော်လေးမငြိမ်းချမ်းနိုင်ဖြစ်ရပါတယ်။ဒီတိုက်ပွဲစစ်မီးတွေကဘလို့မှမငြိမ်းနိုင်သေးပါဘူး။နှစ်ဖက်ပြောစကားတွေလည်းထက်လာပြီးစစ်ရေးနဲ့မဖြစ်ရှင်းပါဘူး။နိုင်ငံရေးနဲ့ဖြစ်ရှင်းကြမယ်။စကားဝိုင်းမှာတွေ့ကြမယ်ဆိုတဲ့ထုတ်ပြန်ချက်တွေကလည်းနံပါတ်အစစ်တွေပဲများလာပြီးတော့သတင်းတင်ပြရတဲ့သူတွေမှာလည်းရက်စွဲတွေနေစွဲတွေဒါပြောင်းလာတယ်။ဖြစ်စဉ်တွေအဖြစ်ပြက်တွေကထပ်တူပဲဖြစ်နေတော့မယ်။စစ်ပြေးဒုက္ခတွေပြီးပြည်သူတွေရဲ့အပူမီးတွေကမငြိမ့်နိုင်သေးပဲနဲ့တောက်တောင်နေကြဆဲပါပဲစစ်ရက်ပါစစ်ရက်ပါဆိုပြီးတော့ဆန္ဒထုတ်ဖော်ပြီးတော့ငြိမ်းချမ်းစွာပြောနေကြတဲ့ပြည်သူတွေမှာလဲအာခေါင်းတွေလဲကွယ်ရင်တွေလဲကွဲနေကြပြီရင်ကွင်းပိုက်ကလေးလေးကိုပိုက်လူမမဲကလေးတွေကိုလက်ကနေဆွဲအသက်ကြီးတဲ့အဖွာအိုတွေကိုကြောကနေပိုးနေမကောင်းတဲ့လူမမာတွေကလဲကို့အသက်ဘေးကလွတ်အောင်ဒီရွဆွဲပြီးတော့ပြေးအမျိုးသမီးတွေလဲမျက်ရည်တွေ့တွေ့ကြတိုင်းပြည်ကကြီးခနေရတဲ့အဖြစ်ဆိုးကနေပြီးတော့ခင်းလို့စေချင်ပါပြီပြည်ရင်းစစ်မီးကဆယ်စုနှစ်နဲ့ချီပြီးတောက်လောင်နေစေမှုအပူမီးတွေငြိမ်းပြီးတော့ဘဝတွေအေးများရတဲ့ပြည်သူတွေရဲ့ငြိမ်းချမ်းရေးသတင်းငြိမ်းချမ်းရေးအတန်ငြိမ်းချမ်းရေးအဖြစ်အပျက်တွေကိုတော့ဘဝမှာတစ်ခါတစ်ခေါက်လောက်တော့တင်ပြခြင်းဆန်းပါတယ်ရှင်
။ဆောင်းနိုင်ရဲ့ယုံကြည်ချက်နဲ့လူဆိုတဲ့တခြင်းလေးနားထောင်ကြည့်ကြရအောင်ပါ။ဒီနေ့မြန်မာနိုင်ငံပါဝင်ကဘာကြီးငြိမ်းချမ်းစေရမယ်ဆိုတဲ့ကိုယ်စီရည်မှန်းချက်ပန်းနိုင်လေးတွေနဲ့အားလုံးကယုံကြည်ချက်တစ်ခုနဲ့ကြိုးစားပြီးလှုပ်ဆောင်ရင်တော့ဒီနေ့မြန်မာနိုင်ငံငြိမ်းချမ်းရေးပန်းနိုင်ကိုရောက်ရမယ်လို့ပဲညွှန်လင်းမိပါတယ်နော်။
ဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုမယ်အစာနာမညာဒါမထောက်ထားတဲ့ရက်စချင်းတွေကြုံတော့ခွေအာနေတဲ့လူအရှိကရကိုချိုးဆုံးရဲ့အစီတငယ်ချင်းချင်းအမှန်တရားကိုယုံကြည်ချက်တွေကိုနောက်ဆုံးထွက်တတ်တိုင်းမစိုးလို့လိုက်ပါနဲ့We're not so လူသားများစွာလောကကြီးကိုရှင်သန်စေမူတန်တွင်တို့တချို့မကြတတ်တာရေရေလာမိပါတယ်နှလုံးသားမရှိသလိုအတံတွေကြီးစိုးလို့အစိုးရောက်သွားရအောင်တော်ဝင်ကြည့်သူလူသားတယောက်ဖြစ်နေပြောအောင်နေခွေဒီကဘာမြေကောင်းချိုးချိုးပန်းနေသူကုန်ပြုနေအစာနာမညာဒါမထောက်ထားတဲ့ရက်ဆက်ချင်းတွေကြုံတော့လေအာမီဒီလူရှိကရန်ကိုချိုးဆုံးရဲ့စေတငယ်ချင်းချင်းမန်တရားကိုယုံကြည်ခြင်းတွေကိုနောက်ဆုံးထွက်တတ်တာမစုံလုံးလိုက
်ပါမအေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်American နဲ့ Mexico နယ်စပ်မြို့ Ciudad Juarez မှာနေထိုင်တဲ့ Mexican အမျိုးသားတဦးဟာသူ့ရဲ့မွေးစင်းအရာအသက်122နှစ်ရှိနေပြီဖြစ်ပါတယ်။အသက်80အရွယ်ခြေထောက်နှစ်ဖက်ဖြတ်ထားရတဲ့တရုတ်တောင်တက်သမားတဦးဟာပြီးခဲ့တဲ့တနင်္လာနေ့ကအေဝရက်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါတယ
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မြို့ဆူရက်ဝါရမှာနေထိုင်တဲ့မက္ကဆီကိုအမျိုးသားတယောက်ဟာဆိုရင်သူ့ရဲ့မွေးစဉ်အရအသက်122နှစ်ရှိနေပြီဖြစ်ပါတယ်။သူ့မွေးစဉ်မှာ1896ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာမွေးဖွားခဲ့တယ်လို့ဖော်ပြထားပြီးတော့မျက်ပုံတင်တဲ့သူသက်သေပြနိုင်တာပါ။ဗမာလိုတွေ့မယ်ဆိုရင်တော့122နှစ်ရှိနေပြီဖြစ်ပါတယ်။သူ့ရဲ့အမျိုးသမီးကတော့ကွယ်လွန်သွားပြီဖြစ်ပြီးတော့ကလေး9ယောက်နဲ့မိန်းစ9ယောက်ရှိတဲ့အဖိုးကိုလည်းဖြစ်ပါတယ်။နှစ်ပေါင်း60ကျော်သူကြီးပင်ရမျိုးဖြစ်တဲ့ Martinez de la Torre de Veracruz မြို့မှာစီမင်းသားရရေးမှာလှုပ်လှုပ်ခဲ့ရတယ်ဖြစ်ပါတယ်။က ကျမရေကောင်းဝင်ပြီးတော့မျိုးလုံးသိမကောင်းတော့ပေမဲ့လည်းသူ့မွေးထားတဲ့ချက်ကလေးတွေကိုပုံမှန်အစာကျွေးတတ်ပါတယ်။အခုချိန်မှာတော့သူ့ရဲ့သမီးဖြစ်သူတိုမာဆာဂါစီယာနဲ့အတူနေထိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အသက်၁၁၂နှစ်အရွယ်ဂျပန်အမျိုးသားတယောက်ကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်ဖြစ်အသိမှတ်ပြုခဲ့တာပါ။အဲ့မတိုင်ခင်တော့ဒီနှစ်တွင်မှာတည်ဆုံသွားတဲ့အသက်၁၁၃နှစ်အရွယ်ရှိတဲ့စပိန်နိုင်ငံသားကိုကမ္ဘာအသက်ကြီးဆုံးလူတစ်ယောက်ဖြစ်အသိမှတ်ပြုထားတာပါ။မှတ်တမ်းတွေရစစ်မှန်တယ်လို့အတည်ပြုနိုင်တဲ့ကမ္ဘာအသက်အကြီးဆုံးလူသားအဖြစ်ပြည်တဲ့နိုင်ငံသားဂျင်းလူးဝစ်ကတော့1998ခုနှစ်မှာတည်ဆုံသွားခဲ့တာဖြစ်ပါလိမ့်ရှင
်။အသက်80အရွယ်ရှိပြီဖြစ်ပြီးချောင်းနှောင်းဖြတ်ထားရတဲ့တရုတ်တောင်တက်သမားတဦးကပြီးခဲ့တဲ့တနင်္လာနေ့ကအေဝရက်တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပါတယ်။ရှဘိုးယူရီဟာခြေထောက်နှစ်ဖက်မရှိပေမဲ့လည်းအေဝရက်တောင်ထိပ်ကိုရောက်ခဲ့တဲ့ပထမအဦးဆုံးတောင်တက်သမားမဟုတ်ပေမဲ့လည်းခြေထောက်နှစ်ဖက်မရှိပဲတောင်ထိပ်ကိုရောက်ခဲ့တဲ့အသက်အကြီးဆုံးတောင်တက်သမားဖြစ်ပါတယ်။တောင်ထိပ်ကိုအောင်မြင်စွာတက်ရောက်နိုင်ခဲ့ပြီးတဲ့နောက်မှာတော့သူ့ကိုတောင်ထိပ်ကနေနီပေါနိုင်ငံခက်ပန်ဒူမြို့တော်ကိုရဟန်းရင်နဲ့ပို့ဆောင်ပေးခဲ့ရပါတယ်။ရှီဟာ1985ခုနှစ်တုန်းကအေဝရက်တောင်ထိပ်ကိုရောက်အောင်တက်ဖို့ကြိုးစားတဲ့အချိန်မှာနှင်းကြိုက်တဲ့တန်ရာကြောင့်သူ့ခြေထောက်နှစ်ဖက်ကိုဖျက်လိုက်ရတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့၅ချိန်မြောက်ကြိုးစားခဲ့တာဖြစ်ပြီးအမြင့်ပေပေါင်း2935ပေအမြင့်ရှိတဲ့အေဝရက်တောင်ထိပ်ကိုရောက်ခဲ့တာပါ။ဒီနှစ်အတွင်းမှာခြေထောက်နှစ်ဖက်မပါသူတွေမျက်စိမမြင်တဲ့တောင်တက်သမားတွေကိုအေဝရက်တောင်တက်ခွင့်ပိတ်ပင်ထားတာကိုနေပေါ်နိုင်ငံရဲ့အဆင့်မြင့်ဆုံးတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်မှာသူတောင်တက်ခွင့်ရရှိပြီးအခုလိုအောင်မြင်ခဲ့တာပါ။သူသားဖြစ်တဲ့ရှတန်ဘင်းကလည်းဒေသိမ့်မှာလာရောက်ကြိုဆိုခဲ့ပြီးအဖေဖြစ်သူဟာသူ့ရဲ့သူရဲကောင်းတစ်ယောက်ပါပဲလို့ပြောခဲ့ပါတယ်။2016ခုနှစ်မေလ19ရက်နေ့ကမြန်မာနိုင်ငံသားတောင်တက်သမား2ဦးဖြစ်တဲ့ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့အေရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့ကြပါတယ
်။အခုလာမယ့်ဂျွန်လအတွင်းမှာရုရှားနိုင်ငံမှာကျင်းပတော့မယ့်2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းအသုံးပြုနိုင်တဲ့ဘောလုံးသမားဂျော်မော်ရီရဲ့ရာဘာမျက်နှာဖုံးတွေကိုမက္ဆီကိုနိုင်ငံကုမ္ပဏီတစ်ခုကထုတ်လုပ်လိုက်ပါတယ်။မက္ဆီကိုရာဘာမျက်နှာဖုံးထုတ်လုပ်သူ Grupo Ref ကကမ္ဘာနာမည်ကြီးဆုံးဘောလုံးသမား12ယောက်ရဲ့ပုံစံတူမျက်နှာဖုံးတွေကိုမိတ်ဆက်လိုက်ပါတယ်။အာဂျင်တီးနားဘောလုံးသမား Lionel Messi, ပေါ်တူဂီဘောလုံးသမား Cristiano Ronaldo နဲ့ဘရာဇီးဘောလုံးသမား Neymar Jr. တို့ပါဝင်တယ်လို့မက္ဆီကိုနိုင်ငံသားတွေအကြိုက်များတဲ့မက္ဆီကိုဘောလုံးသမား Java Chicharito Hernandez တို့လည်းပါဝင်ပါတယ်။နောက်ပြီးကန်နဝင်ဘောလုံးသမားတွေဖြစ်ကြတဲ့အာဂျင်တီးနားဘောလုံးသမား Diego Maradona နဲ့ဘရာဇီးဘောလုံးအကျော်မော် Pelé တို့ရဲ့မျက်နှာဖုံးတွေလည်းပါဝင်ပါတယ်။မျက်နှာဖုံးတစ်ခုကို American Dollar $13 လောက်ကျတင်မှာဖြစ်ပါတယ်ရှင်။
ကိုငင်းချမ်းနဲ့မအီတန်စင်တို့တင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ American ပြည်အစု Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာလူစုလူဝေးချင်းပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ73ဦးထိရှိလာတဲ့အကြောင်းအနာပိုင်းတို့ပြောဆိုထားတာနဲ့အတူစံတဖေးလူမှုအတိုင်းဝိုင်းကြမှာတော့ဝမ်းနဲ့ချီကွဲနေကြပါတယ်။လွှတ်တော်မှရန်ဒီဝက်ပနာကတော့စီးလုံးညီညွတ်မှုနဲ့အထူးတကားကြော်လွှားကြဖို့မနစ်စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းထားပါတယ်။ကျူဘာနိုင်ငံမှာတောက်ချာနေတုန်းကလင်းရင်ပြတ်ကျခဲ့ပြီးလင်းရင်ပေါ်ပါတည်ဆုံးသွားတဲ့သူတွေအတွက်တနိုင်ငံလုံးချီကွဲဝမ်းနဲ့မှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါတယ်။တောက်ချာနေကလင်းရင်ပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ဆီကိုကခီးတဲ့တချို့အပါအဝင်လူပေါင်း109ဦးတည်ဆုံးခဲ့ရပါတယ်။အသက်ရှင်ကျန်ရစ်တဲ့၃ဦးဟာလည်းအပြင်းထန်ဒဏ်ရာရထားပြီးဆေးရုံမှာကုသနေရပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကတပုံတို့နောက်ဆုံးထင်းချုပ်ရာဒေသကနေအစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေတဲ့အကြောင်းဆီးရီးယားရေစောင့်ချီရေးအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထင်းချုပ်လာနိုင်မှာလည်းဖြစ်ပါတယ်။ရမ်ဘုတ်ပါလက်စတိုင်းနီယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆက်လို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလူငွေပြနေတဲ့ကိစ္စကိုတိတိတသားရှော့ချနိုင်ဖို့ခြေလှမ်းရက်တွေကိုအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့နှစ်ဖက်စလုံးကပြောဆိုထားပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်။တောတာရှင်အားလုံးဘေးပြာကင်းဝေးပြီးကိုယ်စိတ်နှလုံးရှင်းလန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome to